မြန်မာပြည်တွင်ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုတွန်းအားပေးနိုင်ဖို့နဲ့အနာဂတ်မှာမြန်မာ၊ဂျပန်၊အမေရိကန်ဒီသုံးနိုင်ငံကြားအပြန်အလှန်ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဂျပန်တပ်အမတ်အမေရိကန်တပ်အမတ်နဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေဒီကနေ့ရန်ကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းမြန်မာစီးပွားရေးမှာဂျပန်နဲ့အမေရိကန်ပူးပေါင်းပါဝင်ရင်တိုးတက်မှုအလားအလာတွေရှိလာမှာသူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြထားပါတယ
်။ပြည်တွင်းမှာတောင်းယူတောင်းခံပြီးကျင်းဝတ်လိုက်နာရဲ့ရင်းနှီးမြှုပ်နှံမှုတွေကိုမြှင့်တင်ပေးဖို့မြန်မာဂျပန်အမေရိကန်သုံးနိုင်ငံကအစိုးရကိုယ်စားလှယ်တွေစီးပွားရေးတိုင်ဝန်ကသူတွေဒီနေ့ရန်ကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါဒီနေ့ဩဂုတ်လ20ရက်နိုဘိုတယ်ဟိုတယ်ကသူတို့တွေ့ဆုံပွဲကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်ပြီးသူ့အနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုနားလည်ပြီးနိုင်တဲ့သူတွေနဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့ယုံကြည်ထားကြောင်းသူကအခုလိုပြောသွားတာပ
ါဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အရတအစိုးရအနေနဲ့တိုင်းပြည်ရဲ့အခွင့်အလမ်းအလားအလာအပြည့်အဝကိုညတွင်ချင်းတူးတယောက်တည်းကနေအကောင့်ထည့်ဖို့နိုင်မှာမဟုတ်ပါဘူးမြမဒီမိုကရေစီဆင့်ကဲပြောင်းလဲမှုမှာရင်ဆိုင်နေရတဲ့နိုင်ငံရေးစီးပွားရေးအခက်အခဲတွေကိုနည်းနည်းနည်းနည်းနားလည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်တိုးတက်မှုအလားအလာတွေရှိလာနိုင်မယ်လို့ကျွန်မယုံကြည်ပါတယ်
လုပ်ငန်းရှင်တွေဘက်ကလည်းမြမဈေးကွက်မှာရင်းနှီးမြှုပ်နှံမှုတိုးချဲ့ဖို့လက်တလောကြုံရတဲ့စင်ခုံမှုတွေအခက်အခဲတွေကိုကဏ္ဍအလိုက်ဆွေးနွေးကြတာပါမြမဂျပန်အမေရိကန်သုံးနိုင်ငံကြားစီးပွားရေးပူးပေါင်းမှုအလားအလာတွေနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးတောင်ထွန်းဂျပန်တန်အမတ်အမေရိကန်တန်အမတ်နဲ့အပြန်အလှန်ဆွေးနွေးရာကြီးလုပ်ခဲ့ပါတယ်ညနေပိုင်းမှာတော့မြန်မာနိုင်ငံကုန်သည်နှင့်စက်မှုလုပ်ငန်းရှင်များအသင်းအမေရိကန်ကုန်သည်စက်မှုလုပ်ငန်းရှင်များအသင်းနဲ့လုပ်ငန်းရှင်တွေဆက်ဆွေးနွေးကြတာပါအမေရိကန်ကုမ္ပဏီတွေကတောင်းအယူမှုတောင်းအခံမှုရှိရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုယူလာပြီးအလုပ်ကံတွေလုပ်ငန်းခွင့်တင်နှံပေးရပြီးပြီးတော့သဘာဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအတိုက်အဝန်းတွေအတွက်အကျိုးရှိမဲ့စီးမင်းတွေကိုလည်းလေးစားလိုက်နာတယ်လို့အမေရိကန်တန်မတ်စကော့မာစီရယ်ကပြောပါတယ်။မြန်မာဂျပန်အမေရိကန်ဒီနေ့ပူးတွဲကျင်းပရဲ့တောင်းအယူမှုတောင်းအခံမှုယင်းနှိမ့်မြှုပ်နှံမှုမြင့်တင်ရေးဖိုရမ်မှာလုပ်ငန်းရှင်တွေအလေးပေးပြောကြားရဲ့အဓိကစင်ခုံမှုတွေကတော့အခြေခံအဆောက်အုံတွေအစဉ်ပြေဖို့နိုင်ငံသားငွေလဲလှယ်ရာကြီးလွယ်ကူဖို့တွေလည်းပါပါတယ်။ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့အစိုးရခန်းစာအရမြန်မာနိုင်ငံမှာ 2018-2019 ဘဏ်နာနှစ်အစောပိုင်းမှာပြည်ပကဓာတ်ရိုက်ယင်းနှိမ့်မြှုပ်နှံမှုကမ်းလှမ်းတာတွေအနည်းငယ်တိုးလာကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရရဲ့ကိန်းဂဏန်းတွေအရဒီနှစ်2019ပထမနှစ်ဝက်အတွင်းပြည်ပကဓာတ်ရိုက်ယင်းနှိမ့်မြှုပ်နှံမှုစုစုပေါင်း 2.3 ဘီလီယံကိုအတည်ပြုပေးခဲ့ပြီးထိပ်ဆုံးမှရှိနေတဲ့စင်ကာပူနိုင်ငံကစီမံကိန်းပေါင်း73ခုအတွက်1.3ဘီလီယံ၊တရုတ်နိုင်ငံကတော့စီမံကိန်းပေါင်း60ကျော်နဲ့တန်ပေါင်း330နဲ့ဒုတိယနေရာမှာအတီးတီးရှိနေရလို့လည်းဖော်ပြထားပါရယ်ခင်ဗျာ
။ကိုစောထက်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတစ်ဆက်တည်းရန်ကုန်မြို့ကရင်းနှီးမြှုပ်နှံမှုဖိုရမ်မှာတက်ရောက်ခဲ့သူတဦးဖြစ်တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးရေးစီမံကိန်းမှာလုပ်ကိုင်နေတဲ့နော်ရှိုးဤထုံကိုလည်းဆက်သွယ်မေးကြည့်ပါတယ်။ဒီကနေ့ဖိုရမ်မှာအထူးကဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာသူကအခုလိုစာပြီးတော့ရှင်းပြပါတယ်။
ဟုတ်ကဲ့ဒီနေ့အခမ်းအနားကတော့ဒါမြန်မာနိုင်ငံရဲ့ဂျပန်ရဲ့အမေရိကန်ပေါ့နော်သုံးနိုင်ငံကြားမှာတာဝန်တည်တာဝန်ရှိတဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာအောင်ဘယ်လိုမျိုးလုံခြုံတင့်တယ်လဲအဲ့လိုမျိုးဆောင်ရွက်နိုင်မှုအတွက်ဘယ်လိုမျိုးဟို challenges ပေါ့နော်သင်ခုံမှုတွေရှိလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒီအခမ်းအနားမှာပြောသွားတဲ့သူတွေပေါ့နော်ဟိုအမေရိကန်ဒါမတ်တော်၎င်းဒီအဂျပန်ကမတော်လကောင် private sector လို့ကောင်ပြောသွားတဲ့အချိန်မှာဒီမြန်မာနိုင်ငံမှာတော့အရင်ကတခါမှမတွေ့ခဲ့ဘူးတဲ့ပြည်ပြင်ကြောင်းလေးမှုများတော့အများကြီးရှိခဲ့ရပါတော့เนาะရှိခဲ့တဲ့အချိန်မှာတော့ဆန်းစုကြည်ပြောတဲ့အချိန်မှာလည်းပါတယ် project bank သူရဲ့ဟာကိုတူထောက်တာရဲ့သူ့ရဲ့ဒီမြန်မာ sustainable development plan တို့ investment promotion plan တို့အစားအသောက်တွေစမ်းဆောင်နိုင်ခဲ့တာဒါပေမဲ့လည်းစိန်ခေါ်ချက်တွေကတော့အများကြီးရှိသေးတာပေါ့နော်အဲ့ဒါတွေကဒီအခုမှာပုံလေးမြင်တာမျိုးရှိဖို့ရယ်အဲ့တော့ reputational risk ဆိုတာရှိရပါတော့။ဒါကတော့ဒီအတန်းကြီးရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့လည်းဒါယူနီယံနိုင်ငံကယူနီယံနိုင်ငံတွေကအလေးထားတဲ့အကြောင်းရယ်ပြီးတော့မြန်မာနိုင်ငံမှာ infrastructure အခြေခံဆောက်အုံတွေကလက်စစ်မြေအစားလမ်းတွေတခြားနေရာအစားတော်တော်လေးကိုပြောပါပေါ့နော်။အားနည်းနေတယ်ရပါတော့။မြန်မာနိုင်ငံကပထမနိုင်ငံကြီးအရာအချက်ချကြတဲ့နေရာမှာရှိတော်များလဲဒီလမ်းတွေတခြားတွေ logistic တွေ infrastructure တိုးတက်အောင်မလုပ်ဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့အခွင့်အရေးယူနိုင်မှာဟုတ်ဘူးပေါ့နော်။နောက်ပြီးတော့မှအစိုးရပိုင်းဆိုင်ရာ decision making process ပေါ့နော်။ဆုံးဖြတ်ချက်ချတဲ့အခါမှာလည်းခါလိုက်ကြရင်ဟိုသူခမအရင်ခက်တယ်ပေါ့နော် predictability မရှိတဲ့အကြောင်းဒါမျိုးတွေပြောဖြစ်ခဲ့ပါလေ။နောက်တစ်ခုကတော့ဒီ manufacturing ပေါ့နော်။ဒီမှာနိုင်ငံရဲ့ပ ုံထုံးလုပ်ငန်းထုတ်တဲ့ကိစ္စမှာဆိုလို့ရှိရင်အဲ့အတွေး quality ကောင်းတဲ့ဟာလုံနိုင်ဖို့အတွက်ဒါအများကြီးလိုရစသဖြင့်ကျွန်တော်တို့ဆွေးနွေးခဲ့တာကြားခဲ့ရပါတယ်
ဟုတ်ကဲ့ပြီးတော့ကျမတို့တရားတလောက်ဆိုရင်မနော်ရှိုးကဒီပွဲအပြီးမှာဒေါအောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လည်းနည်းနည်းတွေ့ပြီးတော့စကားပြောခဲ့ရတယ်လို့နားလဲပါတယ်ရှင်အဲ့တော့ဘာလို့အကြောင်းအရာတွေများပြောခဲ့ကြတာပါလဲရှင
်ဩဟုတ်ကဲ့အဲ့ပြောခဲ့ရဆိုတော့ကျမတို့ဒါပြိတက်တွေအများကြီးထဲကတယောက်နေနဲ့ပဲအဲ့လိုပြောခွင့်ရတာပါအဲ့လိုဒီတက်တက်မဟုတ်ပါဘူးရှင်ဆိုတော့ကျွန်တော်တို့ coffee break လုပ်နေတဲ့အချိန်မှာနိုင်ငံတော်တိုင်ပင်ခံခွင့်လာပြီးတော့မှပရိသတ်တွေကိုတူးချင်းလိုက်ပြီးတော့လုံးဆက်တဲ့အခါမှာဟိုကျွန်မရက်နေတဲ့ဖက်ကိုလည်းလဲ့လာတဲ့အတွက်ကြောင့်မို့ကျွန်မအနေနဲ့ပြောဖြစ်တာပဲဖြစ်ပါတယ်ကျွန်မတို့တာမန်ဒီပရိသတ်ရောက်သူအနေနဲ့ကျွန်မသွားဖြစ်ပါတယ်ကျွန်မရဲ့အလုပ်ကနေတစ်ဆင့်ပါနော်ကျွန်မအလုပ်ကတော့ဒီ USA ရဲ့ဟိုဒီမြန်မာနိုင်ငံရဲ့စီးပွားရေးခန္ဓာခွင့်ပြုတူတဲ့ရေးအတွက်လှုပ်ဆောင်နေတဲ့ project ဖြစ်ပါတယ်ဆိုတော့ကျွန်မတို့အချိန်ကလည်းနည်းနည်းလေးပဲအကန့်တရရဆိုတော့ကျွန်မနည်းနည်းလေးပဲပြောဖြစ်တာပေါ့နော်ဒီတာဝန်ကြီးတာဝန်ရှိရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ကျွန်မတို့လုပ်နေတဲ့ထဲကကျွန်မစိတ်ထဲကဟိုတတ်ဆိုင်နေတဲ့ဟာလေးပြောပြတာပေါ့နော်ဥမာစီးပွားကူတန်းမိမိဌာနနဲ့ကျွန်မတို့က trade portal ပေါ့နော် website တစ်ခုရှိရဲအဲ့ဒါကတော့ဒီပြည်နှင်းတာမှုဖြစ်လာအောင်မြန်မာနိုင်ငံရဲ့ဒီကုန်တုံးထုတ်ကုန်ဆိုင်ရာဥပဒေတွေမျိုးတွေလှုပ်ထုံးလုပ်မှုတွေကိုပြည်နှင်းတာမှုရှိအောင်website လွင့်တင်တဲ့ကိစ္စတွေပြီးတော့မှအကောက်ခွန်ပေါ့နော် customs နဲ့ပူပေါင်းပြီးတော့မှကျွန်တော်တို့ဒီ national single window ကိုတည်ဆောက်ပေးတဲ့ကိစ္စပေါ့နော်ပြီးတော့နောက်ဆုံးသူကတော့ဒီကျွန်တော်တို့ဒီမြန်မာ့တမန်ရင်တာမူဝါဒရေးဆွဲတဲ့လုပ်ငန်းကိုကျွန်တော်ပြောပြပါအဲ့ဒါလည်း2016ခုနှစ်တုန်းဆုံးသူကြီး America တော်တော်က American အစိုးရအရာရှိနဲ့တွေ့တဲ့အခါကျတော့တွေ့တုန်းကသူကိုယ်တိုင် request လုပ်ခဲ့တာလို့ကျွန်တော်တို့နားလည်ထားပါတယ်ဒီမြန်မာနိုင်ငံရဲ့ဒီအရေးကြီးတဲ့အကြောင်းပြနေတာကဏ္ဍမှာဒီလိုကြောင်းလေးမျိုးတွေပြုလုပ်ဖို့ဆိုတော့အဲ့ဒါနေတစ်ဆင့်တစ်ဆင့်ပေါ့လေအဲဒီ American တိုင်းရုံးကနေကျွန်တော်တို့ project ထိရောက်လာပြီးတော့ဒီပြီးခဲ့တဲ့တစ်နှစ်ခွဲလောက်ကြာမှာကျွန်တော်တို့အဲ့ဒါသက်ဆိုင်ရာအစိုးရတွေလုပ်ငန်းရှင်တွေအဲလူထုအခြေပြုဖွဲ့စည်းရတဲ့အချိန်ချင်းတွေ့ဆုံဆွေးနွေးပြီးတော့ကျွန်တော်တို့ကတော့ facilitate ဟိုဒီပညာပိုင်းဆိုင်ရာစံပုံတဲ့ tour ခန်းကဏ္ဍတွေပါဝင်လာပါဆိုတော့အဲ့ဒါလေးပဲပြောဖြစ်တာပါအခုကတော့ policy ရမှုရန်ကတော့ဒီတော့ဒီတယံစာဝင်ကြီးကိုလည်းတင်လိုက်ပြီဆိုတော့အဲ့ဒါလေးပဲပြောဖြစ်တာပါတကယ်ကိုတူလေးပါရှင့်ဟုတ်